building a great marriage.
刚我们都已经好的呀,
Session 3, translated from English into Burmese, Humble Submission, Second Life Principle by Paul Bucknell, produced by Biblical Foundations for Freedom, www.foundationsforfreedom.net, releasing God's truth to a new generation.
I love teaching about marriage. Because a few adjustments in our own life make a big difference in our life and ministry. A lot of us have never thought why we do things, we just do them. As we look carefully, though, the scriptures talk about how things should be done, and that begins to shape us in a good way. So, our first life principle was agape, was unconditional love. That was the model of God sending his son to love sinners. We kept looking at the design of marriage. This mystery is great, but I'm speaking with reference to Christ and the church. So behind marriage is a spiritual truth. And that's why if we neglect a certain aspect of this fundamental truth, it impacts our whole life. We read in Genesis 2 where the husband leaves his family and takes on a wife.
And
then it says that the wife belongs to the husband. So this is what we're going to talk about in this hour, the second life principle, humble submission. Now just think about it. As a church, we receive God's love. The more we understand it, the more it changes us. In Ephesians 1, it says we're loved. We're chosen. We're bought. We belong. And that we share in all that he has. He brings us to a higher level. So despite our sins, he brings us to experience his riches forever and ever. So this is to change us. Now in Ephesians chapter 2 verse 7, he tells us the purpose of this redemptive plan. God has a greater purpose yet. Ephesians 2:7 says this. in order that in the ages to come, he might show the surpassing riches of his grace toward us in Christ Jesus. Isn't that amazing? You see how unconditional his love is. Now it's interesting, in verse 10 we read something a little bit different. For we, the church, are his workmanship created in Christ Jesus for good works, which God prepared beforehand that we should walk in them. Okay, so God loves us, but then he creates us so that we can walk in that love, reflect that love. And so we respond with good works, which is living out love. Today, in this session, we focus on our response to God. And so the test is, do we really trust God? Will we really obey him? It's not that he hasn't loved us, but will we respond to him? How do we respond to him? Let's pray as we continue. Oh Lord, we come before you, delighting in your rich love toward us. And Lord, we sit and we say, wow, how great your love is. But our life will be the testimony of whether we really appreciate your love or not. Will we really respond to you? Will we really obey you? We pray that you might move us, the church, ahead, forward in a great love response to you. And speak to us how this love is also, and the response to it, is seen in the wife as she responds to the husband. Bless and teach us, we pray. In Christ we ask.
Amen.
You know, the wife's trust in the husband is often tested. Because as your husband asks you to do things, you wonder if it's best. And so you're tested, well, should I submit to him, or if I do, should I do it with my whole heart?
And
I'll say from the beginning, if you really want your marriage to go forward, your trust has to be responding first to God. You have special needs that God wants to meet. And I'd like to say your husband will fulfill them. But what if they don't?
ba phit lo a myo ta kwe yauk cha ga ma lut pe da le ma pit song pe da le ma phit pe da le
earlier I mentioned just receiving kind words
ke a la di ma ne chou no pyo de a tai be ko tu tu a myin la saka chan ta ne lo la
just having your husband talk to you
kwe yauk cha ga saka ma pyo lo la
and you're just longing to share a life together
ke a la ကိုယောက်ျားနဲ့အတူတူကအဲ့အတူပူမျှအဲ့လိုမျိုးဝေငှဖို့အဲ့လိုမျိုးကိုတောင်းတနေလို့လား
But your husband doesn't think that way.
ဒါမဲ့ကိုခမရဲ့ယောက်ျားကအဲ့လိုမျိုးကိုတခါမှစိတ်ထဲမှာမထက်ထားဘူးမစင်စားဘူ
း They never ask what your real deep needs are.
ကဲခမရဲ့နှလုံးသားထဲမှာအလိုအဆုံအတော့တာဆုံတော့အရာကဘာလဲဆိုတာခမရဲ့ယောက်ျားကိုတိုင်ရတခါမှမမေ့ဘူ
း Even when I just talk to them about loving you.
ke di ningo nga chit de lo taw ma takha ma ma pyo bu
they don't really know what that love means practically sometimes
ke takha de le ko yauk cha rwe ga a chit so ra no ba le so ra taw na le da la ma le bu la so ra taw ma no a lo myo ho shout twet de a chin le shi kaung shi ba le me
I mean have they ever asked you what they could do to change to make things easier or better for you
ကဲခင်ဗျားအတွေ့ပိုကောင်းတဲ့ရွေးချယ်မှုကိုကျွန်တော်ဒီနေ့တရင်ကောင်းပြောပြချင်တယ်ဟာလေလုယာ
Your husband might not meet those needs not today maybe not tomorrow but maybe in the future
ကဲမနေ့ကမနေ့ပြန်မှာခင်ဗျားရဲ့အတောင့်အတဆုံသောအရာကိုခင်ဗျားရဲ့ယောက်ျားကမဖြည့်ဆည်းပေးနိုင်ဘူးမဖြည့်ဆည်းပေးနိုင်ရင်တောင်မ
ှ But what are you going to do during that timeYou likewise can respond directly to God's love for you.
အဲ့ဒါနော်ကိုယောက်ျားကိုအပေါ်မှာမဟုတ်ပဲနဲ့ direct နဲ့ဘုရားသခင်ကိုဘုရားသခင်ရဲ့ချစ်ချမဲ့တာကိုတုံ့ပြလို့ရပါတယ် Hallelujah.
And that calls the wife to respond and bring a blessing.
အဲ့ဒါမိခင်တွေရဲ့တော့အဲ့လိုမျိုးဘုရားသခင်ချစ်ချမဲ့တာကိုတုံ့ပြခြင်းအဖြစ်ဝေမိသားစုမှာကောင်းချင်မင်္ဂလာရောက်လာမှာဖြစ်တယ
် See God's commands brings blessings.
ကဲဖျားသခင်ရဲ့မိမ့်မှထားတဲ့သူ့ရဲ့နိစနိကပါလဲ
He says this in Deuteronomy 6:24-25.
ကဲဒီ Deuteronomy အခန်းကြီး6ရဲ့20လေး25မှာပါပြောတယ်လေ
Observe all these statutes to fear the Lord God.
ကဲဒီအရာအလုံးကိုသေချာစဉ်းစားပါတဲ့
For our good always and for our survival.
ကဲကျွန်တို့ရဲ့လှုပ်ဆောင်တဲ့ကောင်းတဲ့အရာခဏလေးနော်ဒီ Deuteronomy က
obedience brings blessing
နာခံခြင်းဟာကောင်းခြင်းမင်္ဂလာကိုယူဆောင်တယ် okay 24 ထာဝရဘုရားဒီယနေ့တိုင်အောင်ကျေးဇူးပြုတော်မူတကယ်တော့ငါတို့အသက်ကိုရှောက်တော်မူမိအကြောင်းငါတို့ဒီကိုယ်အကျိုးကိုထောက်၍ငါတို့ဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့လျက်ဤပညာအလုံးစုံတို့ကိုကြည်ချင်းစေချင်းငါဟာထတော်မူ၏
Do you believe wives that your husband has to deserve or earn your heart of submission?
ကဲမိခင်တွေစဉ်းစားကြပါနော်မိခင်တွေဖြစ်တော်မှတာဒီမကြမီအင်ထောင်ပြုတ်တော့မယ်ဆရာမတွေစဉ်းစားကြပါကိုအမျိုးသားကခမည်းရဲ့ခမည်းတော်ရဲ့အော်နာခံဖို့ထိုက်တာတလားတကယ်ထိုက်တာတလားမထိုက်တာဘူးလားဆိုတာစဉ်းစားကြပ
ါ If you do that it's just like that filial love it's too many limitations
အခုနဒီမနေ့မှာပြောသွားတဲ့ filial love ဆိုတာကအတန်းအတာရှိတဲ့ချစ်ချင်းမဲ့တာဖြစ်ပါတယ်အဲ့ဒါနဲ့အဲ့လိုမျိုးနဲ့တုံ့ပြန်မယ်ဆိုလို့ရှိရင်တော့ပြဿနာပိုကြီးမှာဖြစ်တယ
် For you likewise can bring God's special love and power into the marriageThrough obedience to him, even when the husband doesn't deserve it.
ကဲနင်တို့လည်းပဲဖျားသခင်ရဲ့ကြီးမားတဲ့ချစ်ချင်းမေတ္တာသူ့သားအပေါ်မှာပြုတကယ်တော့ကျွန်တော်အပေါ်မှာပြုတကယ်တော့ကျွန်တော်လည်းပဲ direct နဲ့ဖျားမိခင်တွေဖျားသခင်ကိုတုံ့ပြန်လို့ရပါတယ
် You know, it's interesting, the Lord gives a husband's one command.
ကဲဖျားသခင်ရယောက်ျားတွေကိုမိန့်မှားထားတာတစ်ခုရှိတယ
် And the Lord gives the wife's one command.
ကဲမိခင်တွေမိန့်မားတွေကိုမိမထားတာတခုရှိတယ
် What is the one to the wives?
ကဲမိမတွေရှိမှမိမထားတာဖီးယားမိမထားတာပါလေသူရဲ့ comment ကလောက်ရမယ့်အရာလောက်တင်းတဲ့အရာမဟုတ်ဘူးနော်လောက်ရမယ့်အရာကပါလေ
Be subject to your husbands as to the Lord
ယောက်ျားရဲ့ထိမ့်ချုံမှုအောက်မှာနာခံပါတဲ့ဟုတ်လားဟုတ်တယ်လို့ပြောလို့အလုံးလဲထောင်မယ
် Ephesians 5:24 says this
အဖေအခကြီးက24ပဲပြောတာနော်ကျွန်တော်ပြောတာမဟုတ်ဘူးရှာအာပါစတာဒေးဗစ်နဲ့ပါစတာပေါ်ကပြောတာမဟုတ်ဘူးကျမ်းစာပြောတာ
But as the church is subject to Christ, so also the wives ought to be subject to their husbands in everything.
အသင်းတော်ဟာခရစ်တော်ရဲ့ထိမ့်ချုံမှုအောက်မှာဆက်တာတကယ်တော့မိမတွေလည်းပဲကိုယ့်ရဲ့ယောက်ျားထိမ့်ချုံမှုအောက်မှာဆက်တာရမှာဖြစ်တယ
် Now this is the key. Submissiveness is a choice.
အဲ့ဒါကကျွန်တော်ကရွေးချယ်ပိုင်ခွင့်တော့ရှိတယ်
Whether you choose to obey or how you obey or how you not obey is your choice as a
ကျွန်တော်ကနာခံရမလားမနာခံဘူးလားဆိုတာကိုယ့်ရဲ့ရွေ့ချယ်မှုပဲကိုတော့ဘောပဲဘုရားသခင်ရဲ့အသိအတ္တမနဲ့နော်နာခံခိုက်တာကိုယ့်ရောက်ကြကိုနာခံခိုက်တာမဟုတ်ဘူ
း And God through this command is trying to guide you he told you this is always the best be submissive to your husband
ကဲဘုရားကျမ်းစာပြောတာခင်ဗျာမိခင်တွေနော်ကိုယောက်ျားရဲ့ထိချုံမှုအောက်မှာစက်တာချင်းဟာခမည်းအတွက်အကောင်ဆုံးသောနိလာလုံးကြားစာ FM အခန်းကြီးငါမှာ
Now all along you're hearing Satan confuse you and say no it's not the best it could never be the best
စာတာကကိုယ့်ရဲ့အတွက်ထဲမှာရှုပ်ထွေးအောင်ပြောတဲ့အာအဲ့ဒါက तू ကတော့မကောင်းပဲနဲ့ तू ကတော့အာမထိုက်တာပဲနဲ့ तू ကအမြုံမြုံနဲ့ရှုပ်ထွေးအောင်လုပ်မှာဖြစ်တယ
် Now one pastor was telling me you know all these years I really never focused on my family at all
ကဲပါစတာတယောက်ကကျွန်တော်ကိုပြောဖို့ပါတယ်ဟာကျွန်တော်ကတခါမှကျွန်တော်ရဲ့မိသားစုကလေးနဲ့ကိုယ့်မိမအပေါ်မှာတခါမှအဲ့လိုမျိုးဦးစားပေးပြီးမှလှုပ်ဖူတာမရှိဘူးလို့ပြောပါတယ
် Do you think it's easy for that wife to submit to their husband?
အဲ့လိုမျိုးယောက်ျားတွေကိုယ့်မိသားစုကိုခရုမဆိုင်တဲ့ယောက်ျားကအဲ့လိုမျိုးနာခံဖို့အတွက်ထိုက်တန်သလား
No, of course not.
ဟုတ်တယ်တကယ်တမ်းဆိုလို့ရှိရင်တော့လူအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လုံးဝမထိုက်တန်တဲ့ယောက်ျားဖြစ်တယ
် Where are you going to get your power to humbly, kindly submit to your husband?
ကဲကျွန်တော်ကိုယ့်ရဲ့ယောက်ျားထိမ့်ချုံမှုအောက်မှာထိချာစွာနဲ့ကျွန်တော်ကနာခံလာတဲ့အခါမှာ
If you get it from your husband it will be up and down
ကဲကိုယ့်ယောက်ျားကတခါတလေကိုထင်လာတော့ကျွန်တော်ကိုအထင်တဲလာမယ်ပိုပြီးမှနော်ကြမ်းသားတဲ့စကားပြောလာမယ်ဆက်ဆံလာမယ်အဲ့လိုပဲထင်တာ
But if you get it from God
ဒါမဲ့တခုတော့ရှိတယ်ဖျားကိုဘဟုပြုပြီးပါဖျားတခင်ရဲ့ချစ်ချစ်မဲ့သားကိုတုံးပြန်တဲ့အနေနဲ့အဲ့လိုလုပ်နိုင်မယ်ဆိုလို့ရှိရင
် trust him that this one command will guide you into the way of blessing
ကဲအဲ့လိုမျိုးအဲ့ဒီဖျားမိမထားတဲ့ဒီစကားတစ်ခုအားဖြင့်နာခါပြီးမှလိုက်လျှောက်တယ်ဆိုလို့ရှိရင်တော့ဖျားတခင်ကကြီးမားတဲ့ကောင်းချီးမင်္ဂလာတို့ဖျားကပို့ဆောင်မှာဖြစ်ပါတယ် hallelujah
you will live by faith
ကျွန်တော်ဟာမြင်တဲ့နေရာမှာအသက်ရှင်တော့သူများမဟုတ်ဘူးမမြင်တဲ့ယုံကြည်ချက်အပြည့်အသက်ရှင်တော့သူများဖြစ်တယ
် Okay let me give you four important truths
ကဲကျွန်တော်အချက်လေးချက်အပြည့်အရေးကြီးတဲ့အရာကိုကျွန်တော်ပြောပြချင်တယ
် These are from the Bible verses we just read
အဲ့ဒါဒီကျမ်းစာထက်ကဖြစ်တယ
် She will subject the wife will subject herself to her husband in everything
ကျမ်းစာမှာပြောတယ်လဲဆိုလို့ရှိရင်အဖက်ခန့်ကြီးငါမအရာရာအလုံးပါတဲ့အရာရာအလုံးပါမိမတွေဟာကိုယ့်ရဲ့ယောက်ျားထိချုံမှုအောက်မှာနာခံရမယ
် Don't be quick to make exceptions
အဲ့ဒါကိုအဲ့ဒီအကြောင်းဟောကြောင်းဒီကြောင်းအကြောင်းမပြားပါနဲ
့ Number 2 she will seek her husband's guidance on what and how to do things
အဲ့ဒါကိုယ့်ရဲ့ယောက်ျားမှုဥဆောင်တဲ့လမ်းမှာဘလို့လှုပ်ဆောင်ရမလဲဘာလှုပ်သိမ့်တယ်လဲဆိုတာကိုမလို့လဲရှာဖွေရမှာဖြစ်တယ်နော်ကိုယ့်ရဲ့ယောက်ျားထိအဒီဥဆောင်မှုအောက်မှာဘာလုပ်ရမလဲဘလို့အသက်ရှင်ရမလဲဆိုတာကိုရှာတော့သူဖြစ်ရမယ
် What for example if you knew he liked to cook a certain way
ဥပမာနဲ့ကိုယ့်ယောက်ျားဘာဆချင်တယ်လဲဆိုတာနော်မိခင်တွေကကိုယ့်မိမအတီးဆုံးဖြစ်တယ်ဟုတ်တယ်နော
် But you were a little angry with him
ဒါမဲ့နော်ကိုယ့်မိမမချစ်ပဲချင်ပဲနဲ့နော်တခါတလေစိတ်ဆိုးတာတမင်တက်တက်နဲ့
And so you change your cooking a little bit
စာတာပြားပြီးမှပေါ့နော်စာတာပြားပြီးမှသူစိတ်ဆော့အောင်နည်းနည်းငရုတ်တီးဆဆနဲ့ထည့်လိုက်တာ
Maybe he won't notice
အဲကိုရယောက်ျားကခင်ကောင်းကောင်းလေးချက်ပေးတယ်ဆိုပြီးမှ तू ကတော့မတီးပဲနဲ့
But you missed your opportunity to love
အဲဟာကခင်ဗျားတို့ဟာထားချစ်ချစ်မေတ္တာကိုသူ့အပေါ်မှာထားဖို့အတွက်ခင်ဗျားတို့တကယ်အခွင့်အရေးကိုရှုံ့ရှုံ့တာနော်
Number three, she will find her inner satisfaction primarily in God's love for her as his child. You see, what happens is when your heart is changed by God's constant love for you, you become more and more beautiful and radiant. And that has a great power over the husbands. If they feel mean and upset, but they see you so quiet and beautiful,
no?
They're quite willing to put down their swords. Stop fighting. First Peter 3, we read about Sarah.
First Peter 3.
You know, she trusted God to be her ultimate protector and provider. Abraham should have been that protector and provider. But he didn't do a good job. But Sarah's glory is in the way she submitted to Abraham.
Hopefully
we'll look at that more later. But what I want to look at now is back to Genesis, the temptation now. Remember, it was Eve who was Satan tempted. It works so well, he still uses the same thing today. The first thing, Eve questioned whether God's will was really good. You see, he gave you all those trees, but isn't he holding something back from you by holding that one tree back?
You see, so
he got her thinking. Maybe it's not best. God's word is not best. Instead, Satan points her to that one tree she could not eat from. And he draws his mind away that entices her desires. And then he offers a different choice or opportunity.
tu atwe phia adi phia ko bon do thin sha se po atwe tu ma akwen ye le shi khe de
eat the fruit and hey something better will happen
ke ma sa ve ne tu atwe po kaung ne aya ya shi me so de no ywe che mu re tu apo ma shi de
so she chose to disobey
da me e wa ga ba lo khe de le
did that bring a better life
ma kaung ne aya ko tu a ywe che khe de အဲ့တော့ तू အသက်တာမှာပိုနဲ့ပိုကောင်းတဲ့အသက်တာဘဝကိုဖြစ်စေသလ
ား If you gauge your submissiveness on your husband's treatment to you, you will not be able to be faithful.
ပြောချင်တာကခမရရဲ့ယောက်ျားအပေါ်မှာသူ့ရဲ့ချစ်ချင်းမဲ့တာအပေါ်မှာတောင်းပြမယ်ဆိုလို့ရှိရင်နော်ခမရယောက်ျားအပေါ်မှာတစ်သက်လုံးသိစာရှိနိုင်မှာမဟုတ်ပါဘူးမိခင်တွေအဲ့ဒါတရေထားကြပါပြောချင်တာကဖျားသခင်ရဲ့ချစ်ချစ်မေတ္တာအပေါ်မှာကိုယ့်ယောက်ျားကိုနာခံရမယ်တောင်းပြရမယ
် Instead we need to focus on what God said not on what you feel
ကြေကျော်တို့ခါစားချက်အပေါ်မှာမဟုတ်ပဲနဲ့ဖျားသခင်ရဲ့နှုတ်ကပတော်ဖျားပြောတဲ့အပေါ်မှာကျွန်းတို့ဗဟိုပြုဖို့အရေးကြီးတယ
် And that's where your great opportunity will come
ကြေထုံးနေရမှာကျွန်းတို့အတွေ့ကြီးမားတဲ့အခွင့်အရေးရောက်လာမှာဖြစ်တယ်
Okay, so let's think of some arguments that we hear in the society now.
Okay, ဒီနေ့ကျွန်တော်အညံ့အခုံဖြစ်နေတဲ့အဖွဲအရှိလူမှုအဖွဲအရှိထဲမှာအညံ့အခုံဖြစ်နေတဲ့အရာကဘာလဲကြည့်ကြရအောင်ပါလဲ
First of all, should some people suggest a husband and wife should keep their independence.
Okay, တချို့ကပြောတယ်နော်ဒီယောက်ျားနဲ့တချို့ယောက်ျားနဲ့မိန်းမလေးမယားဆိုလို့ရှင်တော့တယောက်နဲ့တယောက်အာမကိုကြဘူးပေါ့နော်ကိုဟာနဲ့ကိုနီလာနဲ့ကိုနေကြတယ်
you live your life there and I'll live my life here
ကဲကျွန်တော်ကိုအသက်ရှင်မယ်ခင်ဗျားလည်းပဲကိုချက်တလုံးနဲ့အသက်ရှင်ငါလည်းပဲကျွန်တော်လည်းပဲကိုချက်တလုံးနဲ့အသက်ရှင်လိုက်မယ
် that's not very biblical because the two say are one flesh
ကဲကျန်းစာပြောတာကတကိုတိတသားအတိဖြစ်ရမယ်နော်ဒီနေရာမှာကအခုခေတ်မှာဘယ်လိုဖြစ်လာတယ်လဲယောက်ျားလည်းသူချက်တလို့နေလိုက်ဘဝဆိုတာဒီလိုပဲမိမလည်းဘဝဆိုတာဒီလိုပဲနော်ငါအခွင့်ရေးကအကြီးကြီးဆုံးပဲဒီလိုမဲ့နေလာ
Rejecting the spiritual element of marriage
အဲ့ဒါအင်းထောင်ရေနော်ဝိညာဉ်အနှစ်သာရကိုကျွန်းတို့ဟာပေးလိုက်ခြင်းဖြစ်တယ
် Instead we should think about what God wants through what it means the two shall be one
ကဲကျမ်းစာပါပြောတယ်လေနှစ်ယောက်ဟာတယောက်ဖြစ်လာမယ်နှစ်ယောက်ဟာနှစ်ယောက်ဖြစ်လာမယ်ပြောလာပြောဘူးနှစ်ယောက်ဟာတယောက်ဖြစ်လာမယ
် you know sometimes I meet up with pastors wives and they keep a special account of money
ကဲတချို့ပါစတာမိတင်းအောင်ဆရာရဲ့မိန်းမတွေကသူတို့ရဲ့ပိုက်စာတွေနော်ငွေထင်းစင်ရင်တွေကိုင်းတယ
် you know why
သူတို့ဘာကြောင့်လဲ
even though our husband's a pastor
သူတို့ရဲ့ယောက်ျားဟာတင်းအောင်ဆရာဖြစ်တော့ညာလဲ
She's scared how the pastor might handle her money.
Okay, no, tu ye yao cha ga tu apo ma belo paisa ga belo a tong pyut de le so ra no. Tu a
maybe personally, maybe given away.
Okay, tu a a pye ma tong ne da la a the ma tong ne da la so ra tu a ti chin ne.
But you can see the lack of trust there.
Di ne ma ba wo twe ya de le yun chi mu. And you don lo a che rwe go di ne ma di သိအောင်ရှာနဲ့သူမိမအကြမှာဘာလို့အပ်တယ်လဲယုံကြည်စိတ်ချမှုကလိုအပ်နေတယ
် Whether is a lack of trust you're going to see people be independent and protective like a wall in between
အဲ့ဒါကဘလို့ဖြစ်စေတယ်လဲဆိုလို့ရှိရင်တော့ယုံကြည်မှုမရှိတဲ့အခါမှာဘလို့ဖြစ်လာတယ်လဲကိုနီကိုဟာကိုအသက်ရှင်မယ်သူဟာနဲ့သူအသက်ရှင်ပါစေဆိုတော့အရာတွေဖြစ်စေတယ်
God wants to just take that down that wall, build up that love and level of trust.
To ne ya ma di mayun chi se nai ne di tan taya shi se de a ya go phya thakin ya phya se chin ne no atu to kwa paung se chin ne
you know the more we take that mistrust between husbands and wives the closer we come to God.
Je jun no me ma ne yau cha lin ne me ya cha ma jun no yun chi mu tan taya win la de a kha ma a la ka chi ma de pyatana re phit la de
Another thing a wife often does is get very protective for the family.
ကဲတချို့မိခင်တွေကကိုယ့်ရဲ့အင်ထောင်ရဲ့အတွက်တကယ်နော်ဒီကွေကာရှောက်ရှောက်တဲ့မိခင်တွေရှိတယ်.
She doesn't think the husband thinks about the child or the children or her.
so
she doesn't the wife does not believe her husband okay
tu wa ro yin twin ye no a sin pye pho di mi pho chang ne no pi si re a sin pye pho ba yin twin ye ko ba tu wa sin sa ne ko yau cha ba lo khan sa de le ko ta tami twin ye lo a che ga ba le so ra ma sin sa ne mi khin twin shi de
so she feels like she needs to protect the children and the family
ke tu ti la ga no ko ye တပည့်တွေကိုအင်းတွင်းထဲမှာပဲသူတို့ကိုဝေကာရှောက်ရှောက်ရမယ်ဆိုတာပဲတည်တယ
် It's a shame
အဲ့ဒါကရှက်ဖို့ကောင်းတယ
် But that's often because we fathers husbands drop our responsibility
ကဲဖီးယားသခင်ကဒီမဟုတ်ဘူးကျွန်တော်ယောက်ျားဒီအင်ထောက်တေတွေဟာမိသားစုမှာတာဝန်အရှိဆုံးတွေဖြစ်တယ
် But if we could take our responsibility then she could restand focus on what she needs to.
ကဲကျွန်တော်အားနေချက်ကပြောချင်တာမိခင်တွေအနေနဲ့အင်တွင်းရမှာတာသမီတွေရေးရအကောင်လုံးတာဝန်ယူတာကယောက်ျားတွေအတွက်ရှက်ရှာကောင်းတယ်။မဖြစ်လို့လဲဆိုတော့ဖီးယားသခင်ကမိသားစုကိုဦးစီးဦးဆောင်ဖို့တာဝန်ပေးတယ်။ဆိုတော့ထိုအရာမိသားစုအလိုအချေတွေကြီးစုရှောက်ရှောက်ဖို့ဦးဆောင်ဖို့တာဝန်ကဘသူတာဝန်လဲ။in thonte yauk ja rue ye tawon phit de
another problem that have under problem a misunderstanding is the wife sometimes think submissiveness makes a controlling husband
ye mi khin rue no tu do na le mu lwe da ga ba le so lo shi no ko yauk ja ko na kha chin ha ko ye yauk ja thin chou mu aw ma ni chin phit de ko ye yauk ja thin chou mu aw ma na kha chin phit de so ye no
This is getting more very popular in a modern society where they despise the whole element of submissiveness.
Ke jono di aku model ke ma no aku ke ji ma di aya re ga take no jono pyatana ne chu ne ya aya phit de.
They think it's a low position.
Ke tu do elo myo ko yauk ja ko na kha chin ha tu do ye tan pho ha po bi ma ja sin ne yauk ja re the tu do ye tan pho ha po nait de lo
Or even that it's wrong. So they think, well, if God told me to be submissive, God must be very terrible and oppressive.
တရားမမျှတတဲ့ဖြစ်ရဖြစ်တော့မှာပေါ့ဟုတ်တယ်နော်တရားမမျှတတဲ့ဖြစ်ရဖြစ်တော့မှာပေါ့
clearly this is not the case
အဲ့ဒါကရှင်းရှင်းလင်းလင်းပဲအဲ့ဒါကပြဿနာမဟုတ်ဘူ
း mothers are the birth of God's great deliverers
ကဲမိခင်တွေဟာနော်ဖြစ်ရသခင်ရဲ့တာသမီးအားဖြစ်ရတာသမီးတွေအတွက်နော်ကလေးတွေကိုမွေးပေးတဲ့တကယ်ကြီးမားတဲ့ကောင်းချီးမင်္ဂလာတွေဖြစ်တယ်
Remember Moses' mother?
Moshe ye mikin thriya cha la.
Great mother.
Ji ma le mikin be phit kin de. Mikin we ha.
Remember Jesus?
Christ o ye mikin ya bdu le.
Even he had a mother.
Tu ma le mikin shi da be no atwe ta ne chi me so ye.
God trusted his deliverers to the woman.
Ke pyo chin da ga phya thakin ga lu rue ko mwe thop pho no. Lu rue ko mwe phwa la pho atwe ဘသူကိုယုံကြည်ကောစားတယ်လေယောက်ျားတွေဟုတ်တလားမဟုတ်ဘူးမိမတွေပဲဟုတ်တယ်နော်ဟာလေလုယာ
It's a noble calling
အလားကအရေးကြီးတယ
် And submissiveness is not thought of ill or wrong
အလားကိုယောက်ျားကိုထိချုံမှုအောင်မနာခချင်းဆိုတာကမကောင်းတဲ့အရာမဟုတ်ပါဘူးဖီးယားသခင်ကနင်တို့ရဲ့ဘဝအနာကကိုပို့ပြီးမှချင်းမြောင်းစေခြင်းလို့ဖြစ်တယ်
Nor is submissiveness equal with suffering.
Na kha chin ya ba ne tu de le so lo shin no suffering so ra dukkha kha chin na tu tu be phit de.
We'll go back to Sarah for a minute, 1 Peter 3, 1 to 2.
Ti Petro khan chi tong a nge ti tin wo chi cha ya. Ti Petro khan chi tong
In the same way you wives be submissive to your own husbands so that even if any of them are disobedient to the word they may be won without a word by the behavior of their wives as they observe your chaste and respectful behavior 1 Peter 3 verses 1 to 2
okay athe so khe bi now ni du me ma du
ကိုခင်ပွင့်ဥဆိုချင်းကိုဝန်ခါကြတော့တုတ်ပြွေဟုတ်ကပါတော်တရားတို့ကိုနားမထောင်တော့ရောက်ကြအချုပ်ရှိနေထိုသူတို့ဒီတရားမနာတို့လေတင်တို့ဤကြောင်းရွှင်ချင်းနှင့်စင်ကြဲတော့အကျဉ်တို့ကိုထောက်ရှုရွေးမိမိမယားဤအကျဉ်းအဖြစ်တွေးဆောင်ခဲ့အတူပါမိအကြောင်းရှိ
You see, Sarah takes us a step ahead because of her faith.
Sarah ga tu ye yong ji chen a phit tu ye a myo da tu ye yao cha go na khan
ne. Now it wasn't easy for her.
Sarah ga tu a twet lwe ku de a lo hou da la.
Remember twice her husband Abraham said yeah, you go and be with that other king.
Tu ye yao cha Abraham ga tu a blao chi ti sa ma shi da le no. Tu mai ma no. Tu ta cha phyin nwe ne tu do mi ta su no. Di lwa myaw pho a twet Tua ai lai ba lo pyo lai da. Tua ai lai ba lo pyo da Abraham
ga. But there's something about Sarah.
Sarah atet ta ma tumu thu cha da tuku shi de.
I believe through this you see that she had a respectful heart. She did what she's supposed to, but she prayed to God to watch over her.
Ke et di a chain ma Sarah lou ne de tu yau cha go tu a na khan khe be me. Tu a tho tho na khan ne a ya ga su taung chin a phi ayayago tong ta bi ma sara ga ate shin khe me lo chano yun chi de.
So in verse 1 it says be submissive to your own husbands, so even if they are disobedient to the word.
Ke di nya ma ga ni nou ya saka ho na ma thong yin taw ma ti pe tu ra khan chi twa yin ti ga ne ni yauk ja rue ye saka ho na thong ba
yo de no. Hopefully the husbands are not disobeying God's word, but sometimes maybe
ka de le ko yauk ja rue ga phya saka ho na ma thong mu phya chang taw ma la ne yauk ja phit khong phit ba lai me.
But this is where the promise comes in here.
That dinya maketido tuku nau cha pyan la ne.
That when you live by faith and call out to God that he steps in.
Ket chiya takin o kho bi ma yunji chin a phit ko yauk ja ye thin chou mu aw ma na khan na kha ma khmyar ye khmyar dong ye yauk ja rue ha tane cha yin yauk se chin ne ne ya yauk la ma phit ne.
So the husbands will see your life and be changed.
Ket khmyar ye atet ta yauk ja ga chi bi ma tbo cha la.
Subjection, being submissive, is a good thing, a noble thing.
And
we're going to look at some scripture here to show you how the same word used for a wife to be submissive to husband is used in different contexts in the New Testament.
Ke chuno damati ma le mi khin nwe di mi khin nwe ya akha kana ba le tru ba lo ya ma le so de di di aya go chuno set le ma pyo pya chin ne.
1 Corinthians 15:28.
Di ti kwa khan chi 25 anyen 28 go chi cha ya aw.
It says the son himself will be subjected to the one who subjected all things to
him. Ti kwa khan chi 25 anyen 28 ko chi cha ya aw. Kha tain to ya do di lu lu ta aw nai cha tha le shi to kha kha tain to ya do ko tu aw nai cha tha do mu do tu i au so do mu chin ko ta do di ko tai wan kha mi wan kha lai mi a chang mu ga phya takin ni a lo song phit do mu mi a chang.
Titus 3:1 talks about how we be subject to rulers.
Titus
2:9 says slaves need to be subject to their masters.
Ke ti tu akhan chi ni anye ko ma ta di jun nwe ha takin ye thain chou mu aw ma na khan ya me lo pyo pya pyo ba de.
How young ones need to be subject to elders.
Ke ate nye le lu ha ate chi le lu ye di အုပ်ချုပ်မှုအောက်မှာဥဆောင်မှုအောက်မှာနာခံရမယ
် 1 Peter 5:5
တိပေတရုအခန်းကြီးအငယ်၅အခန်းကြီး၅အငယ်၅
Churches are to be subject to Christ.
ကျေဖက်အခန်းကြီး၅အငယ်၂၄အသင်းအခရစ်ဒီအသင်းတော်ဟာခရစ်တော်ရဲ့ထိချုပ်မှုအောက်မှာနေရမယ
် It says but as the church is subject to Christ.
ကျေအသင်းတော်ဟာခရစ်တော်ရဲ့ထိချုပ်မှုအောက်မှာအနှံရမယ
် And so wives are also to be subject to husbands.
အမျိုးသမီးတွေဟာမိမတွေဟာယောက်ျားရဲ့ထိချုပ်မှုအောက်မှာအနှံရမယ်.
Let me read Titus 2.
အနှံရမှာနော်.
Titus 2 verse 5 for you. Wives are to be sensible, pure workers at home.
Okay. မိခင်တွေဟာသူတို့ဟာချူစင်ကြနဲ့သူတို့အိမ်မှာအလုပ်လုပ်တော့သူများဖြစ်ကြနဲ
့ kind subject to their own husbands that the word of God is not dishonored
ကြေကျွန်တော်ဒီကိုယ့်ရဲ့ယောက်ျားရဲ့ထိန်းချုပ်မှုအောက်မှာအံ့ထန်ဖို့ပြောပါတယ
် you see the word of God will be dishonored if you disobey but it's honored when you do submit
အာအံ့ဟာကိုယ့်ရဲ့ယောက်ျားထိန်းချုပ်မှုအောက်မှာအံ့ထန်တာနဲ့ဘုရားသခင်ကို
If you doubt that being submissive to your husband is the best thing, then you easily make yourself prey to Satan's temptation. Even Christ, when he came to earth, submitted himself to do the Father's will. So Satan will try to convince you not to be submissive. God wants you to be submissive so you can lead the family into his greatest blessing.
Okay, Satan will try to convince you not to be submissive. God wants you to be submissive.เนี่ยตั้วไล่ตะชายောက်จ่าอยู่ไล่พญาก็ดีแท้ก้าวเนี่ยก้าวจี้โกปี้มั้ยไอ้โหลမျိုးเนี่ยซาตานอ่ะต้วยส่งลามาဖြစ်တယ
် You know back during the crisis of Kadesh Barnea
crisis of Kadesh Barnea ဆိုတဲ့ဒီဟောเนาะဒီจွန်းလွန်เนี่ยยาโยဟုတ်တစ်ခုရှိတယ
် The Israelites most of them feared going into the land
จွန်းတို့အသက်တာမှာကြောက်ရွံ့ခြင်းဟာတာရှိတစ်ခုဖြစ်တယ
် and they said something in their heart and that's what I want to look at
ကျွန်တော်ရဲ့နှလုံးသားထဲမှာဘာပြောတယ်လဲ
Deuteronomy 1:26-27
တရားဟောရာကျခန်းကြီးတရားငယ်26:29မှာဘာပြောတယ်လဲ
they said in their heart because the Lord hates us he brought us out of Egypt
ကဲသူတို့ဘာပြောတယ်ဣသရေလလူမျိုးတွေကဖျားသခင်ကကျွန်တော်ကိုမုန်းလို့ဤချစ်ပြီကနဲ့ကျွန်တော်ကိုဒီနေရာတော့ပုတ်ဆောင်တယ်လို့သူတို့ပြောတယ
် You see when you doubt God's love and leadership and commands then you go into fear and destroy yourself
ဖျားသခင်ရဲ့ဥဆောင်မှုဖျားသခင်ရဲ့အာဒီမိမှထားတဲ့အရာဖျားသခင်ရဲ့ချစ်ချစ်မဲ့တာကိုယ့်ရဲ့အသက်တာမှာအာဘယ်လိုလဲတန်တရားဝင်လာတဲ့အခါမှာကိုယ့်ရဲ့အသက်တာမှာဘယ်လိုဖြစ်လာတယ်လဲကြောက်ရွံ့မှုတွေစိုးရိမ်မှုတွေရှိလာတယ်
So this is how it is. God loves, but we doubt His love. When we doubt His love, we reject His word. Then we respond to our fears instead of His word. Problems begin to develop.
ကဲထိုးနေရမှာကိုယ့်ခံစားမှုအပေါ်မှာတုံ့ပြန်လာတဲ့အခါမှာပြဿနာဟာပိုပြီးမှပိုပြီးမှကြီးထွားလာတယ
် More and more distant from God.
ကဲဖြားသခင်နဲ့ပိုပြီးမှဝေးကွာသွားတယ
် We live in disobedience.
နောက်ဆုံးမှာနာမခါခြင်းအသက်တာနဲ့အသက်ရှင်လာတယ
် God had a promise if they would go into the promised land.
ဖျားသခင်ကသူ့ဟာကတိအမြဲတမ်းတည်တဲ့ဖျားဖြစ်တယ်။သူရဲ့ကတိတော်မှာကျွန်တော်အသက်ရှင်ဖို့အရေးကြီးတယ်
။ But they didn't obey.
ဒါပေမဲ့ကျွန်တော်အားနည်းချက်ကဘာလဲ?
They didn't trust.
ဖျားကိုမကိုးစားဘူး။သူရဲ့ကတိတော်အတိုင်းကျွန်တော်အသက်မရှင်ဘူး။
That's what I'm trying to say. Our obedience is dependent on our trust.
နာခချင်းဟာကိုးစားခြင်းကိုးစားခြင်းပဲဖြစ်တယ
်။ Instead, what we should do is we hear God's command.
ဖျားရဲ့စကားကိုဖျားရဲ့မိမှာထားတဲ့စကားကိုကြားတယ
် We respond to his love
သူချစ်ချင်းမဲ့တာကိုကျွန်တော်သုံးပြန်တယ
် We sense his acceptance he cares for us
ကဲကျွန်တော်ခါဆနဲ့ကျွန်တော်ကိုသတိနဲ့ကြည်ရှုတော့ဖျားဖြစ်တယ်ဆိုတော့ကျွန်တော်တည်လာတယ်အတိအမှားပြုတယ
် We acknowledge our weakness
ကဲကျွန်တော်ကိုယ့်ရဲ့အာနိုင်ချက်ကိုတည်လာတယ်သဘောပေါက်လာတယ
် For example maybe we need to submit to our husband and he'syou have suspicion that maybe he's talking to has interest in another woman
ke upama ne ko yaucha ko tan tia shi de tacha maima rwe ne apin ma shou shet short trip pinere so ra ko tai ya ti de.
And so you want to live by fear and protect yourself and be bitter.
Ara ko ye na jin mu a phi ko ye khan sa che a po ma be tong pyan ma la. Ma ho lo shin no pya ye thuk ko pa ro a tan tong pyan ma la.
But here is a point where you can this must be important.
No. For sleeping people are
dead. Oh, sleeping people. We're almost to tea time. You even woke up the waking ones. But this is where we can tell God our vulnerabilities, our weaknesses. Lord, I'm so concerned about my husband. I want so much that he loves me and we have a good family. But you see, you go to God. And he will give you faith. He will give you the word of God to speak to your heart. And despite what you're thinking, which may be true, may not be true, you'll be able to continue on in faith, trusting God. You know, for both husbands and wives, difficulties are there to bring us closer to God.
Hallelujah.
And as that trust in God grows, then our obedience grows. Let me just mention a little thing. Describe what that submission means for a wife. First Peter 3:3-4 talks about the imperishable quality of a gentle and quiet spirit. A tender response, a gentle heart enables a man to retire his fighting mode and enjoy her company.
First Peter 3:3-4.
You want to go for a tender response. It's imperishable because it will go on for eternity. It's gentle, it's quiet. It's different than that fighting spirit, that mean spirit. When your husband sees that mean spirit, he wants to fight back. And so you fight back more. He looks pretty good at this. But a quiet spirit will take away that fighting spirit from the husband. Quiet heart from the wife. You know, when a wife quiets down, then it allows her husband to speak. Our often the wife talk, because she wants the husband to talk. But the husband hears all that talking and he just withdraws. He withdraws, he pulls back. But a quiet spirit allows the husband to come up, make observations, and initiate conversation. In Proverbs 31:10, it says, an excellent wife, who can find? Her worth is far among jewels, far above jewels. So let me make a suggestion of a wife's pledge of life. I will walk in humility. Accepting my womanhood. And gentle, quiet, and kind.
Accepting my woman whom soraka pilo shun no tin hwe ya me ah di saka ma mya ya bu no yin che ya me de di ma tu be pyo da no pyo da mho
I think that's good. Let me seek the welfare of others.
Ke now to ku ah chuno de di pyan pyo chin ne
allowing me the privilege of serving my husband. May my heart be content in pleasing my Lord. So I'd like at this time to kind of have a prayer for the wives, if you could stand. Even if you're single, please stand as a woman. So it's the same thing. I'll say something in a prayer. And then he'll lead. And then you'll repeat. Okay. So let's pray. Dear Father in Heaven, I humbled myself before your mighty throne. I accept my womanhood. I accept my gifts. I accept my calling to serve at my husband's side. My faith is weak. I tend to forget your constant love. Please forgive me. And yet be near me.
ဖဖျားကျွန်တော်နာမှာကိုရိုနဲ့နှိစေတော်မူပ
ါ I have only one husband
ကျွန်မမှာယောက်ျားတယောက်ပဲရှိတယ
် And him I will serve
တူတလည်းကျွန်မအစေခံပါမယ
် Grant me trust in your protection
ကိုရိုရဲ့ကွယ်ကမှုမှာကွယ်ကမှုအောင်မှာကျွန်တော်ကိုကျွန်မကိုပို့ဆောင်တော်မူပ
ါ That I can faithfully carry out my duties
ကျွန်မရဲ့တာဝန်ကိုတိစာရှိစွာဖြင့်လှုပ်ဆောင်နိုင်ဖို့ကူညီတော်မူပ
ါ Despite how difficult they can be at times
ခက်ခဲမှုတွေဘလို့ပဲရှိနေပါစေ
You are my protector and provider.
ကိုရိုတာလင်ကျမရဲ့ထောက်ပပေးသူ၊ကူညီပေးသူဖြစ်ပါတယ
် Keep me in your mighty love.
ကြီးမားကိုရိုရဲ့ကြီးမားတော်ချစ်ချင်းမေတ္တာအဖြစ်ကျွန်တော်ကိုကျမကိုရစ်ပတ်တော်မူပ
ါ Give me Sarah's gentle and quiet spirit.
ကျမရဲ့အသက်သာမှာတိတ်ဆိတ်သောဝိညာဉ်နုညာတင်မွေးတော့အသက်တာကိုပေးတော်မူပ
ါ Grant me a husband sensitive to my needs.
ကျမရဲ့ယောက်ျားကျမအပေါ်မှာခံစားချက်လွယ်အောင်တဏတအောင်ကိုဖျားကူညီတော်မူပ
ါ By the grace of Jesus Christ I pray.
ယေရှုနာမဖြင့်ဆုတောင်းအတနာခါကျမြတ်စွာဘုရားသခင်အာမင်အာမင်အာမင
်အာမင်အာမင
်အလုံးထိုင်ပေးကြပါကျေးဇူးတင်နဲ
့ So just reminding us as we go on husbands pray for your wives
ကျေးဒီနဲ့ဖခင်တွင်ကျွန်တော်ပြောချင်တယ်ခုနမိခင်တွင်ပဲကျွန်တော်ခဏခဏလေးညှို့ထုတ်မှပြောနေရတာ
ကို
ဖခင်တွင်ဖဲ့ရောက်လာတော့မှာနော်သတိထားက
ြ It is difficult for them to live with youSometimes
တခါတလေနားလေပဲဖို့ကတော့ယောက်ျားဒီဖခင်တွေနင်တို့မပါပဲနဲ့မိခင်တွေအသက်ရှင်ဖို့ကသူတို့အတွက်တကယ်ခက်ခဲတာနော်နားလေပဲပ
ါ Once a day you thank her for something
တနေ့တခါအမြင်လားချစ်တယ်လို့ကျေးဇူးတင်တယ်လို့ပြောရမှာ
Learn how to love your wife
ကိုယ့်ရဲ့မိမကိုဘယ်လိုချစ်မလဲဆိုတာစာအုပ်တွေဖတ်ပါ
Ask her for suggestions
သူ့ကိုအကြံလဲပါလဲအမြင်လားပေးပါ
And wives, repent from any self-seeking spirit.
Okay, Mikinwe, ko ye to ko kaung sa ne win tho win ye re ko no, atet ta ma mau thu lai ba.
Serve without complaint.
Ko yao cha ko a myan na no, mi nyin nyu we ne a myan ra a se kha ba.
And live in God's presence.
Chia ye myet mhaw do ma a myan ra a te shin daw Mikinwe phit ba.
Hey, thank you.
This concludes session 3, Humble Submission, Life Principle number 2, part of a larger series, Building a Great Marriage, translated from English into Burmese. Produced by Biblical Foundations for Freedom, www.foundationsforfreedom.net, releasing God's truth to a new generation.